အိန္ဒိယနိုင်ငံနယူးဒီလီမြို့မှာမီးခိုးမြူတွေဖုံးလွှမ်းနေပြီးစနေနေ့ကအစိတ်အတော့ဖြစ်စေတဲ့အဆင့်ထိကိုရောက်လာခဲ့ပေမဲ့အိန္ဒိယလယ်သမားတွေကတော့သူတို့တောင်ရဲရိုးပြတ်တွေမီးရှို့နေတာကိုရပ်ပစ်ဖို့ညှင်းဆန်နေကြပါတယ်။စနေနေ့ကနယူးဒီလီမြို့တော်နေရာတချို့မှာလေထုညဉ့်ညမ်းမှုအဆိုးဆုံးအဆင့်ကိုရောက်ခဲ့တာပါ။အိန္ဒိယရဲ့လေထုညဉ့်ညမ်းမှုအတော်ဆိုးဝါးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲလေထုစောင့်ကြည့်ရေးအေဂျင်စီတွေကလက်တလုံးမှာလေမတိုက်တဲ့အတွက်နောက်နှစ်ရက်အတွင်းအခြေအနေတွေပိုဆိုးလာနိုင်တယ်လို့သတိပေးထားပါတယ်။နယူးဒီလီဝန်ကျင်မှာခွင့်ပြုချက်မရှိဘဲတောင်ယာရိုးပြတ်တွေမီးရှို့နေသူတွေကိုလိုက်လံဖမ်းဆီးဖို့တောင်ဝန်ရှိသူတွေရှာဖွေနေကြပါတယ်။ပြီးခဲ့တဲ့လကပဲပန်ဂျက်ပြည်နယ်တခုထဲမှာတင်မီးရှို့တဲ့တောင်သူ 1,300 နီးပါးကိုဒဏ်ရိုက်ခဲ့ပါတယ်။ဂျိုဒူတပ်ပုံတွေနဲ့စုံစမ်းမှုတွေအရအဲ့ဒီပြည်နယ်မှာတရားမဝင်တောင်ယာမီးရှို့မှု 12,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။